2003ခုနှစ်ဇန်နဝါရီလတွင်ထုတ်ဝေခဲ့သောစာရေးဆရာမြတ်တန်းဆန်၏ဥပိ္ပခအဝန်ဝိုင်းဆောင်ကိုစာရေးဆရာမြတ်တန်းဆန်ကိုယ်တိုင်ဖတ်ကြားတင်ပြပါသည်ကိုယ်တိုင်ရေးကိုယ်တိုင်ပြောဓမ္မစကားအစီအစဉ်1
စရဏံဂချာGacchami Sangham Saranam Gacchami Buddham
Namo Tathā Bhagavato Arahato Tamman Tambuddhaနမောတတဘဂဝတောအရဟတောတမ္မံတမ္ပုဒ္ဒတနမောတတဘဂဝတောအရဟတောတမ္မံတမ္ပုဒ္ဒတ
စရဏံဂစ္ဆာAmham Saranam Gacchami
Upekha Awonwai Paintit Akhantit Amyaso Muntho Tungma Taranako Bhautam Taranam GitsamDhammam Dharanam Gissami Tangam Dharanam Gissami Buddha Bada Wunle Chide တရားလဲအထုတ်တော့မယ်ဆိုရင်အရေးကြီးဆုံးဥထိပ်ပံဘူးကတရဏဂုံသုံးပါးပါပဲ။မြတ်ဖျားကိုမြတ်တရားကိုမြတ်တန်ဃာကို။ဒါကြောင့်အာကိုရာဟု၍ယုံကြည်ကိုယ်ဝယ်စိတ်ကပ်ပါတလေ။ဒါကိုအခြေတဝန့်ပြောမယ်ဆိုရင်တော့ပြောမဆုံးမအောင်ရှိပြီတော့မယ်။တရဏဂုံသုံးပါးနဲ့တင်စာအုပ်ကြီးတအုပ်ဖြစ်သွားနိုင်တယ်။ဒါပေမဲ့လူအပ်တဲ့လောက်တော့ချင်းချုပ်ပြီးပြောမှဖြစ်မယ်ဗုဒ္ဓံဓမ္မံနဲ့တန်ခံဆိုပြီးသုံးပါးရှိတဲ့အထဲမှာဗုဒ္ဓံနဲ့တန်ခံကပုဂ္ဂိုလ်ရှင်တွဲပါနေတယ်ဓမ္မံကတော့ဓမ္မတသက်ပဲပုဂ္ဂိုလ်မပါဘူးပြီးတော့ဗုဒ္ဓံနဲ့တန်ခံတို့ရဲ့အလဲတရဏဂုံသုံးပါးမှာဓမ္မဟာအလယ်နေရာမှာရှိတယ်ဓမ္မကမှတဆင့်ဗုဒ္ဓံကိုလည်းမြင်နိုင်မယ်တန်ခံကိုလည်းမြင်နိုင်မယ်အခုဆိုရင်ဖယားရှင်ပြိဋိနိဗ္ဗာန်ဆောင်ရင်တော်မူခဲ့ပြီးတာနှစ်ပေါင်း2500ကျော်လာခဲ့ပြီမှုအခုတက်ရှိထင်ရှားရှိနေသူတွေဟာဖယားရှင်ကိုဘယ်သူမှမဖူးမြင်နိုင်တော့ပါဘူးအရှင်ကောလိညာအရှင်သာရိပုတ္တရာအရှင်မဟာမုဂ္ဂလံအရှင်မဟာကတ္တဖအရှင်အနန္ဒာစတဲ့ဣရတေဘုရားယ ahanan တန်ဃာတော်မထေရအရှင်မြတ်ကြီးတွေကိုလည်းဘယ်သူမှဖူးမြင်ခွင့်မရကြတော့ပါဘူးတနည်းပြောရရင်ကံတရားကပေးတဲ့မျက်လုံးနဲ့တော့မြင်နိုင်စွမ်းမရှိကြတော့ပါဘူးဒါပေမဲ့ဘုရားရှင်တက်တော်ထင်ရှားရှိတုန်းကတော့မှကံမျက်လုံးနဲ့ဖះကိုမြင်ခွင့်ရပြီးကြည်ညိုခဲ့ကြသူတွေကိုဖះရှင်ကပေပေနေနေဆုံးမခဲ့ပူပါတယ်ဖះရှင်ရဲ့ရုပ်ရည်အစင်းတော်ကိုကြည်ညိုပြီးနောက်ကတကောက်ကောက်လိုက်နေတဲ့ရှင်ဝဲကလေးကိုအချင်းဤပုဂ္ဂိုလ်ပဲတရားကိုမြင်မှ ငါဖះကိုမြင်မယ်လို့ပြောခဲ့ဘူးတယ်ဒါကံမျက်စိနဲ့တက်တော်တင်ရှားဖះခန္ဓာကိုယုတ်ကြီးကိုမြင်တော့ဖះကလက်မခံခဲ့တာပါရှင်ရာဟုလာဘူးလဲကြည်ခမည်းတော်ဖះရှင်နောက်ကဆုံးခံလိုက်ရင်ခမည်းတော်ဖះရှင်ရဲ့ရုပ်ဆင်းတဏ္ဍာန်ကိုမင်းမတွေ့တာတဲ့စိတ်နဲ့ကြည်တာကိုဖះရှင်တည်တော်မူတဲ့အတွက်အပုတ်ကောင်ရုပ်ဆောင်နေတဲ့32ကုဋ္ဌာသကာယအစုပေါင်းယုတ်တုံးခဲကြီးရဲ့အဖြစ်ကိုထုတ်ဖို့ပြောဆိုပြီးဆုံးမခဲ့ရဘူးတယ်မဟုတ်လားယခင်နဲ့ယခုကိုပဲနှိုင်းရှင်ကြည့်ဘုရားရှင်တက်တော်တင်ရှားရှိစဉ်ကဘုရားရှင်ကိုရတိုင်းပုဂ္ဂိုလ်ရေးရစီကပ်ကူးပေတာကိုလက်မခံခဲ့ပါဘူးဘုရားရှင်ရဲ့အလိုတော်ကပုဂ္ဂိုလ်ထက်ဓမ္မကိုသာခြေတန်းတင်ကျင်တာပါဓမ္မကိုဘုရားရှင်ကိုယ်တော်တိုင်ဘလောက်တန်မှုထားခဲ့တယ်လဲဆိုပါရင်ဘုရားဖြစ်တဲ့အချိန်မှာစัจ java လာအနန္တမှာဘုရားရှင်ထက်သီလတမာတိပညာအဖြင့်ကြီးကျယ်မြင့်မြတ်တဲ့ပုဂ္ဂိုလ်မရှိဘူးလို့တပည့်ညိတညံတော်ကြီးနဲ့သိမြင်လာပါတယ်ဒါဖြင့်ဘယ်သူကိုရှိခိုးရပါမလဲကိုယ်ကိုယ်စိတ်ကပ်ရပါမလဲဆိုတာကိုဆက်ပြီးစဉ်းစားကြည့်လိုက်တော့ဘုရားရှင်ကိုယ်တော်တိုင်ရှာဖွေလာခဲ့တဲ့ဓမ္မတွေကိုသာကိုယ်ကိုယ်စိတ်ကပ်ရမှာပါလားဆိုပြီးဓမ္မကိုပူဇော်ခဲ့တဲ့အထိပါပဲ။ဒါကြောင့်ပုဂ္ဂိုလ်ပြောက်ဖြစ်နေတဲ့ဓမ္မမှာအနိုင်မဲ့ဗုဒ္ဓရဲ့ကိုယ်ကိုယ်အားထားစိတ်ကပ်ခဲ့တဲ့စိတ်အစဉ်တွေတောင်ကိန်းဝင်နေတယ်လို့ဆိုရပေမလားပဲ။တရားအထုတ်တော်မှာမို့လို့သာတရားတော်ဆိုတဲ့ဓမ္မတွေကိုရှင်းန်းတင်ပြောနေရပေမဲ့တကယ်တော့အဲ့ဒီဓမ္မဆိုတာတွေကိုပေါ်ထုတ်ပြောပြခဲ့သူဘုရားရှင်သာမပွင့်ထွန်းမပေါ်ပေါက်ခဲ့ရင်အခုလိုဓမ္မစကားတွေပြောနိုင်မှာမဟုတ်ပါဘူးတရားစကားတွေကိုလည်းကြားနာနိုင်မှာမဟုတ်ပါဘူးဓမ္မအတန်တွေကိုလည်းကြားနာခွင့်လွှင့်ထုတ်ပြောဆိုနိုင်ခွင့်တွေလုပ်နိုင်မှာမဟုတ်ပါဘူးဘုရားရှင်ရဲ့အနိနာခံပါရမီဖြည့်ခဲ့မှုတွေကြောင့်သစ္စာလေးပါးမြတ်တရားကိုဝိနည်းသတ္တဝါမှန်သမျှကိုယ်တိုင်မရှာဖွေရပါပဲအစဉ်သင့်သိခွင့်ရနေကြတာပါဘယ်လောက်ကျေးဇူးတင်ထိုက်ပါသလဲဘုရားရှင်ဟောခဲ့တဲ့တရားတွေကတဆင့်သစ္စာလေးပါးကိုအစဉ်သင့်သိခွင့်ရနေတာတော့မှနားမထောင်ဖြစ်ခဲ့ရင်ကျင့်ကြံအထုတ်ခြင်းမရှိခဲ့ရင်ကိုယ်လောက်မိုင်မဲတဲ့သူရှိမှာမဟုတ်ပါဘူးဘုရားရှင်ကိုကိုယ်တိုင်အနိနာခံပါရမီဖြည့်ပြီးရှာဖို့ဆိုတာလွယ်လာတာမဟုတ်ပါဘူးကိုကသာသမီနေရာရောက်နေလို့မိဘလူစားအစင်းသင့်ထိုင်စားပြီးကမှကျောင်းစာကိုမချက်ချင်ဘူးဆိုရင်အဲ့ဒီသာသမီမဆိုးရင်ဘယ်သူဆိုးမလဲမိဘကပင်ပင်မမှန်ရှာဖွေခဲ့ရပြီးကမှဗဇတ်သေးကိုအစင်းသင့်ခွန့်ထက်ပြီးလက်ထမင်းလုပ်ကိုဒီရတာမကြိုက်ဘူးဆိုပြီးထွေးထုတ်ပြခဲ့ရင်အဲ့ဒီသားသမီးလောက်မိုင်မဲတဲ့သူရှိမှာမဟုတ်ဘူးအဲ့ဒီတပည့်လောက်ဆိုးဝါးသူရှိမှာမဟုတ်ဘူးတတ္တဝအနန္တလူဟာတရားတော်ရဲ့အထိပ္ပယ်ကိုသိနားလည်ခြင်းမရှိခဲ့ရင်စဉ်းရဲမှုတာရှည်နေကြအောင်မှာပဲဆိုပြီးဘုရားရှင်ဟာမဟာကရုဏာဉာဏ်တော်ကြီးနဲ့ရင်ထုမနာဖြစ်ခဲ့မိမှာပါကိုရိုတိုင်းလွတ်မြောက်ခဲ့ပြီးပြီမဲ့မလွတ်မြောက်သေးသူတွေကိုသဗ္ဗိညတဉာဏ်ကုညတဲ့ပေါ်လာလေတိုင်းမနာမနေခြေချွတ်တော်မူခဲ့တဲ့ဘုရားရှင်ရဲ့မေတ္တာကရုဏာတော်အနန္တကိုတစ်ချက်ကလေးလောက်ကိုချင်းစာခံစားနားလည်ကြည့်မည်ဆိုရင်တရားတော်ကိုတန်မှုထားလို့စိတ်ကိုယ့်ရဲ့တဏ္ဍာမှာစတင်ဖြစ်ထွန်းလာပြီလို့ဆိုရပါမယ်ဘုရားရှင်ဆိုတဲ့အဓိပ္ပာယ်ကတရားအလုံးစုံအကုန်စင်သိမြင်ခြင်းလို့အဓိပ္ပာယ်ရပါတယ်ဒါကြောင့်ဘုရားရှင်ကိုအာယုံပြုတ်လိုက်တာနဲ့တရားတော်တွေကိုပါတပါးနဲ့အာယုံပြုတ်မိသွားပါတယ်ဒီနောက်ဘုရားရှင်ရဲ့တရားတော်လို့အဓိပ္ပာယ်ရတဲ့တန်ခါတော်ကိုပါတပါးနဲ့အာယုံပြုတ်မိနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဘုရားရှင်ကမှထပ်ဆင့်ပေါ်ပေါက်လာတဲ့တပည့်သားတန်ခါတော်တွေဖြစ်လို့ဘုရားရှင်ရဲ့ခြေတော်ရာအတိုင်းလိုက်နာကြင့်ကြံနေရတာဖြစ်လို့ဘုရားရှင်ရဲ့စုစုမချက်တွေအတိုင်းဒ တတိမတိန်နာဂံမှတ်သားနေကြတာဖြစ်လို့ပါပဲဒါကြောင့်မို့ဖယားကိုအာယုံပြုလိုက်တာနဲ့တရားတော်ရောတန်ခါတော်တွေပါတပါးလေးပါသွားနိုင်တာမို့တစ်ချိန်တည်းနဲ့သုံးပါးစလုံးအာယုံပြုမိတယ်လို့ဖြစ်ပါတယ်အာကြည့်သူကောင်းဆောင်ကိုအာယုံပြုမိရင်နောက်လိုက်နောက်ပါလေးတပါးလေးပါလာတယ်လို့ပေါ့ဒါကြောင့်မို့ဖယားကိုအာယုံပြုလိုက်တာနဲ့တဏ္ဍဂုံသုံးပါးစလုံးပြည့်စုံသွားတယ်လို့ဗုဒ္ဓနုတ္တိဆိုတဲ့ဘုရားရဲ့ဂုဏ်တော်ကိုကြီးညူပွားများလိုက်တာနဲ့ဓမ္မနုတ္တိတရားရဲ့ဂုဏ်တော်တန်ဃာနုတ္တိတန်ဃာရဲ့ဂုဏ်တော်တွေကိုပါကြီးညူပွားများပြီးသားဖြစ်သွားမှာပါဘုရားဆိုတဲ့အကြောင်းနဲ့တရားတန်ဃာဆိုတဲ့အကျိုးတို့ဟာခွဲခြားမရအကြောင်းအကျိုးတစ်ဆက်တစ်ဆက်တည်းဖြစ်နေတာမို့ရေကိုယ်တန်းလဲအကြမ်းမထင်နိုင်ဆိုသလိုပါပဲပြန်ကောင်းရရင်ဗုဒ္ဓံမှာဗုဒ္ဓဆိုတဲ့ပုဂ္ဂိုလ်နဲ့အပေါင်းဓမ္မသံဃာမှာသံဃာတော်ဆိုတဲ့ပုဂ္ဂိုလ်နဲ့အပေါင်းဓမ္မဓမ္မမှာကြတော့ပုဂ္ဂိုလ်မပါဘူးပုဂ္ဂိုလ်မပေါင်းဘူးပုဂ္ဂိုလ်ပြောင်းနေတယ်ဓမ္မတက်တက်ပဲညာသောအဖြစ်ကိုယ်ဝယ်စည်းကမ်းမှုတွေမှာပုဂ္ဂိုလ်ကမှတဆင့်ဓမ္မကိုတွားကြတာများတယ်ပုဂ္ဂိုလ်ခင်မတရားမင်းနေဆိုတဲ့စကားပုံတော်ပေါ်ခဲ့တယ်မဟုတ်လားအဲ့ဒီလိုပုဂ္ဂိုလ်ကနေဓမ္မကိုသွားကြတော့တနည်းနည်းတစ်ချိန်ချိန်မှာကိုယ်ကိုယ်ဝယ်စိတ်ကနေတဲ့ပုဂ္ဂိုလ်မှာအမြင်မတော်စရာမကြည်ညိုစရာမိမိစိတ်နဲ့မတိုက်ဆိုင်တာတခုခုတွေ့ရရင်အဲ့ဒီပုဂ္ဂိုလ်ကိုအယွန်ကြီးယွန်အမုန်းကြီးမုန်းပြီးကြည်ညိုစိတ်တွေရောကုန်တော့တာပါပဲဒါကြောင့်ပုဂ္ဂိုလ်နဲ့ဓမ္မပူတွဲစိကကုွယ်မှုဆိုတာတရားကိုမမြင်နိုင်သေးတဲ့တရားအာမထုရသေးတဲ့ဉာဏ်နုနေသေးတဲ့ပုဂ္ဂိုလ်တွေအတွက်စိတ်ချရတဲ့နိလန်တခုမဟုတ်ပါဘူးပုဂ္ဂိုလ်မှာအဖြစ်မြင်ဓမ္မမှာလည်းလာထိခိုက်တတ်ပါတယ်ဒါကုသိုလ်လုပ်ရင်းနဲ့မထင်မှတ်ပဲအကုသိုလ်ရလိုက်တာပါပဲအဲ့ဒီတော့ပုဂ္ဂိုလ်တွေကိုတက်တော်ထင်ရှားဖူးမြော်ခွင့်မရတော့မဲ့အတူတူဓမ္မကနေတဆင့်ဉာဏ်နဲ့ဖူးမြော်ခွင့်ရအောင်ကြိုးစားမှုလိုပါတယ်တရားအမထုရသေးခင်တော့အခြေခံဗုဒ္ဓဘာသာဝင်တယောက်အနေနဲ့တရဏဂုံ၃ပါးဟာစကလုံးတရဏဂုံဖြစ်နေပါလိမ့်မယ်ကိစ္စမရှိပါဘူးဝစီကံကုသိုလ်တော့ရနိုင်ပါသေးတယ်ဘုရားရှင်ရဲ့အစင်းကိုတူပြီးထုလုပ်ထားတဲ့စင်းနုတော်တွေကိုဘုရားရှင်အမှတ်နဲ့ယုသေးဝတ္တာရှိခိုးနေတဲ့အတွက်လဲကာယကံကုသိုလ်တော့ရနိုင်ပါသေးတယ်တရားအထုပြီးလို့တရားကိုမြင်ပြီဆိုရင်ဘုရားကိုလည်းမြင်လာပါလိမ့်မယ်ဘုရားရဲ့တန်မှုကိုလည်းနားလည်လာပါလိမ့်မယ်ဘုရားရဲ့သားတော်တန်ဃာတော်ရှင်မြတ်တွေရဲ့တန်မှုကိုလည်းနားလည်သိမြင်လာပါလိမ့်မယ်အဲ့ဒီအခါအစင်းမြင့်တဲ့မနောကံကုသိုလ်တွေရပြီးရနေတော့မှာပါဒါကြောင့်မို့ဓမ္မဆိုတာအလုံးရဲ့ဆုံးရက်ပါဓမ္မကိုရှာဖွေတည်ရှိထုတ်ဖို့ပြောဆိုသွားခဲ့တဲ့ဘုရားရှင်ရောဘုရားရှင်ရဲ့အဆုံးအမအတိုင်းကြင်ကြင်အားထုတ်လိုက်နာလှုပ်ဆောင်ခဲ့တဲ့တန်ဃာတော်မထေရှင်မြတ်တွေရောဘုရားစကားကိုနားထောင်ပြီးဘုရားရှင်ရဲ့လူတော်ကြတန်တရားမှလွတ်မြောက်ရာတရားတွေကိုရှာဖွေပါတော့မယ်ဆိုတဲ့အခုကာယကံရှင်ယောဂီကိုယ်တိုင်ရောဟာဓမ္မမှာထပ်တူထပ်မြတ်စုံရရမှာပါတရားတော်ရဲ့ငြိမ်းအေးမှုဓမ္မရဲ့မြင့်မြတ်ချမ်းသာမှုကိုအခုကာယကံရှင်ယောဂီကိုယ်တိုင်သိမြင်လာတဲ့တနေ့မှာဘုရားရှင်ရဲ့ကျေးဇူးတရားတော်ရဲ့ကျေးဇူးတန်ဃာတော်မထေရမြတ်တွေရဲ့ကျေးဇူးတရားတွေကိုဘယ်လိုဆက်ရမယ်ဆိုတာဟူတော့နီလန်းရှာတွေ့မှာမဟုတ်ဘူးအဲ့ဒီခါကျမှတရဏဂုံ၃ပါးအပေါ်ကြီးညိုခြင်းမကကြီးညိုမိပြီးတစ်ချိန်ကစကလုံးရဆူခဲ့တဲ့နှုတ်ကအတန်ဖြစ်ထွက်ခဲ့တဲ့ဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိတံဃံ Taranam Gesami Sure Taranakung Tumagu Sine Terega Lila Lele Tisu Mibi Nyayi Ain Tumata Jinu Pidi Saitu Ine Shiku Kroni Magu Miyong Nimi Bale